မေရိကန်စစ်တပ်အတွင်းလိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်မှုပြဿနာတွေပိုပြီးတော့ဆိုးလာတဲ့အကြောင်းပင်ကွန်စစ်ဌာနချုပ်ရဲ့အစီရင်ခံစာစစ်တစ်စောင်ထွက်ပေါ်လာတဲ့ပတ်သက်ပြီးတော့ဒီပြဿနာတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖြေရှင်းမှုယာယီကာဝေးဝင်ကြီးဖက်ထရစ်ရှန်နဟန်ကတိုက်တွန်းတောင်းဆိုလိုက်ပါတယ်ဒီပြဿနာတွေဟာလက်ခံနိုင်စရာမရှိဘူးကျွန်တော်တို့ဟာစီကံကြလှုပ်ဆောင်နေတာမဟုတ်တလို့ကိုကိုကိုဒါမှမဟုတ်အချင်းချင်းညီမှန်းချက်တွေအတိုင်းလှုပ်ဆောင်နေတာလည်းမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနကအရာရှိတွေစီကိုဗိုလ်တစ်ခုနဲ့ကရေးသားထားတဲ့ပေးပို့ရတဲ့ဒီယာယီကာကွယ်ရေးဝန်ကြီးရှန်နဟန်ရဲ့အစားထဲမှာဖော်ပြထားတာပါ။စီရင်ခံစာဟာအမေရိကန်ကြီးတပ်ရေတပ်လေတပ်နဲ့မရိန်းတပ်ဖွဲ့တွေအတွင်းစစ်တမ်းကောက်ယူပြီးတော့တနစ်ကိုနှစ်ကြိမ်ပုံမှန်ထုတ်ပြန်တာဖြစ်ပြီးနောက်ဆုံးစီရင်ခံစာအတစ်ကတော့2018ခုနှစ်အတွက်ဖြစ်ပါတယ်။စစ်တပ်အဲ့ဒီနှစ်အတွက်စစ်တမ်းကောက်ယူမှုအရလိမ်မိုင်းဆိုင်ရာစော်ကားမှုပေါင်း2500လောက်ရှိခဲ့တယ်လို့ဆိုပါတယ်။ဒီအတွက်ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကထက်ဆောင်ရှိရင်40ရာခိုင်နှုန်းတိုးလာတာပါ။အလိုမတူပဲလင်မိုင်းဆိုင်ရာနှောက်ယှက်မှုတွေအရမကျင့်မှုကြိုးပမ်းမှုကင်တွယ်မှုတွေဖြစ်ပွားခဲ့တာဟာ2016ခုနှစ်တွင်14000လောက်ပဲရှိခဲ့ပါတယ်အသက်18နှစ်ကနေပြီးတော့24နှစ်အကြာရှိတဲ့အမေရိကန်စစ်တပ်တွင်ကအမျိုးသမီးတွေဟာလင်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားနှောက်ယှက်မှုတွေမှာအများဆုံးကြုံခဲ့ရတယ်လို့စစ်တမ်းကောက်ယူချက်တွေအရသိရကြောင်းအမေရိကန်စစ်ဌာနချုပ်ရဲ့အစီခံစာတစ်ထဲမှာဖော်ပြထားပါတယ်လင်မိုင်းဆိုင်ရာစော်ကားခံရမှုအနည်းဆုံးရှိတာကတော့အမေရိကန်၄သက်ပါ400ခန့်နှုန်းပဲရှိပါတယ်2018ခုနှစ်အတွင်းအမျိုးသားတွေအနေနဲ့စစ်တပ်တွေမှာလိမ်မိုင်းဆိုင်ရာစော်ကားခံရတာဟာ100ခန့်နှုန်းတော့မရှိပါဘူးခင်ဗျာ